ကမ္ဘောဒီးယားနိုင်ငံမှာလူဦးရေရဲ့၄ဘုံတစ်ဘုံနီးပါးကိုတတ်ဖြတ်ခဲ့တဲ့ခမာနီကွန်မြူနီအစိုးရအုပ်ချုပ်မှုနောက်ပိုင်းနှစ်ပေါင်း35နှစ်အကြာမှာတော့အဲ့ဒီချင်းကခမာနီခေါင်းဆောင်လူကိုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့အရာဆွဲမှုနဲ့ထောင်ဒဏ်တသက်စီချမှတ်လိုက်ပါတယ်။ကျမ်းမာရေးမကောင်းတော်တဲ့အသက်83နှစ်အရွယ်ခမာနီခေါင်းဆောင်ဟောင်းခီယူဆန်ဖန်နဲ့အသက်88နှစ်အရွယ်အယူဆရေးရအကြီးကဲဟောင်းနှုံချာတို့ကိုလူသားမှုနိုင်ငံရေးရနှိမ့်ဆက်ညှဉ်းပန်းမှုတွေနဲ့တခြားလူမဆန်တဲ့လုပ်ရတွေနဲ့အပြစ်ရှိကြောင်းကုလသမဂ္ဂကြောတော်နောက်ကံပေးထားတဲ့ခုံရုံးကဒီကနေ့ပဲအမိန့်ချမှတ်လိုက်တာပါ။အသက်ရှင်ရဲ့ကျန်းတဲ့ရာထူးအကြီးဆုံးခမာနီအကြီးကဲဟောင်းနှစ်ယောက်ကတော့ဒီပြစ်မှုတွေနဲ့ပတ်သက်ပြီးသူတို့အမှားတစုံတရာမလုပ်ခဲ့တယ်လို့ဒီပြစ်မှုတွေကသူတို့မသိခဲ့တာဖြစ်စေသူတို့အနေနဲ့ဒီလိုဖြစ်လာအောင်လှုပ်ပေးဖို့အတွက်အဲအာဏာမရှိဘူးလို့ဆိုပါတယ်သူတို့ရဲ့ခုခံပြောဆိုချက်တွေကိုတော့တရားရုံးကပယ်ချခဲ့တာပါအဲ့ဒီချိန်ကနိုင်ငံအကြီးကဲတာဝန်ထမ်းဆောင်ခဲ့တဲ့ KU Sampan နဲ့ကမ္ဘောဂျာကွန်မြူနီပါတီရဲ့မူဝါဒဆိုင်ရာတွေကိုတည်တည်ချာချာသိသူဖြစ်ပြီးနှုံချာကလည်းပါတီရဲ့ဆုံးဖြတ်လှုပ်ဆောင်မှုတွေကိုကင်တွယ်သူဖြစ်တာတွေ့ခဲ့ရကြောင်းတရားရုံးကပြောပါတယ်